Welcome to the Voice of America in Burmese.
မနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ30ရက်အင်္ဂါနေ့မနက်ခင်း VOA အသံလွှင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ3240 48ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ညာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်မှာလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့အပေါ်အမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။နယူးယောက်မှာကျွလူမျိုးတွေကိုဓာတ်နဲ့ထိုးခဲ့တဲ့သူကိုဆွဲချက်တင်လိုက်ပါပြီ။ဂျပန်နိုင်ငံရဲ့အခုညီနဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေမြင့်တက်မဲ့စီမံကိန်းမေလမှာစတင်ပါမယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုရဲမင်းထွန်းနဲ့အတူတင်ပြပေးသွားပါမယ်ခင်ဗ
ျ။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တကဘာလုံးအတိုင်းအတာနဲ့ကြောက်မီးသွေးဒီတကဘာဒီအမေရိကန်နဲ့ဥရောပမှာကြောင်မီးသွေးသုံးတာနည်းလာတယ်ဆိုပေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကတော့ပိုတိုးလာနေတဲ့အကြောင်
း I think the offsets the decreases in coal in countries like the United States and Europe just aren't enough to
ဆန်လောင်းဓာတ်ငွေလျှော့ချရေးတည်ငြိမ်ဖို့အမေရိကန်နဲ့ဥရောပကကြောင်မီးသွေးအသုံးလျှော့ချပေးရုံနဲ့မလုံလောက်တဲ့အကြောင်းပြောကြချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာမျိုးသမီးတဦးကိုအကြမ်းဖက်အရမပြုကျင့်တဲ့ထိုင်းနိုင်ငံသားကိုဖမ်းဆီးအရေးယူလိုက်တဲ့အကြောင်းကိုလည်းသိရမှာပါ။အရင်နောက်နှစ်သိက္ခူချိန်တိုင်းထုတ်လွှင့်ပေးနေကြတေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့အင်ကာနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါမယ်ရှင်။
အီရန်နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကြောရောင်နောက်ခံပေးထားတဲ့အရက်ဖက်လက်နက်ကင်အဖွဲ့တွေကိုလေကြောင်းကတင်းငွေနေမှာတိုက်ခတ်ခဲ့တဲ့လို့ရက်ကိုအမေရိကန်ကခုခံကာကွယ်ပြောကြားလိုက်ပါတယ်။အီရန်အစိုးရအရာရှိတွေနဲ့အရက်ဖက်လက်နက်ကင်အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေတဲ့ကြားကပဲနောက်မှလည်းအလားတူတိုက်ခတ်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။အရက်ဖက်လက်နက်ကင်အဖွဲ့တွေကိုအုံချပြီးအမေရိကန်ရဲ့အကျိုးစီးပွားတွေကိုအီရန်ကတိုက်ခတ်နေတာကိုခွင့်မလွတ်နိုင်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနကအကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုတနင်္လာနေ့မှာပြောကြားလိုက်ပြီးအမေရိကန်တို့ရဲ့တိုက်ခိုက်မှုဟာကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့တိုက်ခိုက်ခြင်းဖြစ်တယ်လို့ပြောပါတယ်။အီရန်နိုင်ငံအတွင်းနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသတွေမှာရှိနေတဲ့ခတ်တက်ဟက်စ်ဘိုလာအဖွဲ့ရဲ့လက်နက်တုံးလောင်းယုံတွေနဲ့ကိုယ်ကဲရေးစခန်းတွေကိုအမေရိကန်ကတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ25ဦးသေဆုံးပြီးဒါဇင်နဲ့ချီထံရရခဲ့တာပါ။အမေရိကန်တို့ရဲ့တိုက်ခိုက်မှုဟာအီရန်နိုင်ငံအတွင်းကစစ်အခြေစိုက်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခံရစဉ်အမေရိကန်ကန်ထရိုက်ဝန်ထမ်းတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကိုလက်စားချေတဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့အမေရိကန်အရာရှိတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကိုခတ်တပ်ဟက်စ်ဘိုလာအဖွဲ့ပြုလုပ်ခဲ့တယ်ဆိုတာယုံမတန်တရားဖြစ်เสียမှရှိဘူးလို့ဆိုပါတယ်။ဒီတော့တွင်အီရန်လိုလားတဲ့အဖွဲ့တွေကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လို့ရကြောင်းနိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့အီရန်အစိုးရကတင်းလာနေမှာသတိပေးပြောကြားလိုက်ပါတယ်။
ဒီအမျိုးကဂျူတီယာဟောဆီယာတူရဲ့အိမ်မှာလူ9ဦးကိုဓာတ်နဲ့ထိုးခဲ့သူဂရက်ဖတန်သောမတ်စ်ကိုအမေရိကန်အစိုးရတရားလူရှင်တွေကမုန်းတရားကျူးလွန်တဲ့ရာဇဝတ်မှုနဲ့တင်းလာနေကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။တရားလူတွေရဲ့တင်ပြချက်ထဲမှာဂရက်ဖတန်သောမတ်စ်ရဲ့အိမ်မှာတွေ့ရှိတဲ့မှတ်စုစာအုပ်တွေအထက်နာဇီစစ်ကြောပုံစံနဲ့ဂျူးလူမျိုးပါတဲ့ဝင်တွေရဲ့အသင်္ကေတဖြစ်တဲ့6မြောက်ပုံကျဲပုံတွေကိုရေးဆွဲထားတယ်လို့သူ့ရဲ့လက်ကင်ဖုန်းထဲမှာလည်းဘာကြောင့်ဟစ်တလာကဂျူးတွေကိုမုန်းတယ်လဲဆိုတဲ့အချက်လက်တွေကိုအင်တာနက်မှာရှာဖွေထားတာကိုစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်မြတ်ပွဲတော်ဟာနူကာကျင်းပတဲ့9ရက်မြောက်နေ့မှာသူဟာသူ့ဖုန်းထဲကနေနယူးယောက်မြို့အတွင်းဂျူးဘာသာဝင်တွေကိုတိုက်ခိုက်မှုမြင့်တက်လာတာကိုရဲတပ်ဖွဲ့ကသတိပေးချက်ထုတ်ပြန်ထားတဲ့သတင်းတစ်ပုဒ်ကိုရှာဖွေဖတ်ရှုထားတာကိုလည်းစုံစမ်းစစ်ဆေးသူတွေကတွေ့ရှိခဲ့ပါတယ်။သောမတ်စ်ရဲ့မိသားစုကတော့သူတို့ရဲ့သားရာဇဝတ်မှုကျူးလွန်တာကိုရှုတ်ချခဲ့ပြီးသူဟာကာလကြာရှည်စိတ်ရောဂါရှိနေခဲ့ကြောင်းနဲ့အရင်ကအကြမ်းဖက်တဲ့လုပ်ရက်တွေလုပ်ဆောင်ခဲ့ခြင်းမရှိဘူးကြောင်းတင်းငွေတွေကကြေညာချက်ထုတ်ပြန်ရှင်းလင်းခဲ့ပါတယ်။ဟန်နူကာပွဲတော်ကျင်းပဖို့နယူးယောက်မြို့မြောက်ပိုင်းကမိုစီရက်မှာရှိတဲ့တရားဂျူးတရားဟောဆရာတူရဲ့အိမ်မှာလူ80လောက်စုဝေးရောက်ရှိနေစမှာစနေနေ့ကအခုလိုတားထုတ်မှုဖြစ်သွားခဲ့တာပါ။လုံခဲ့တဲ့သတင်းပတ်အနေငယ်အတွင်းအားလည်းရက်ကာလမှာနယူးယောက်မြို့တွင်ဂျူးလူမျိုးတွေကိုစန့်ကျင်တဲ့တိုက်ခိုက်မှု73ကြိမ်ဖြစ်ခဲ့တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွေမိုကပြောပါတယ်ခင်ဗျာ
။လီဗျားနဲ့တူရကီအကြဆေးရင်းနဲ့ရေကြောင်းဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးလိုက်တဲ့ကိစ္စကလီဗျားနိုင်ငံအတွင်းကပြည်ပခါတွေကိုပိုပြီးကြီးထွားလာစေနိုင်တယ်လို့လီဗျားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတင်းတင်းလာနေမှာပြောပါတယ်။အဲဒီလိုသဘောတူညီချက်လက်မှတ်ရေးထိုးလိုက်ခြင်းကလီဗျားနိုင်ငံအတွင်းမှာအခြေအနေတွေပိုမိုဆိုးဝါးသွားစေနိုင်တဲ့အတွက်အရာအဖွဲ့ချုပ်ရဲ့အရေးပေါ်အစည်းအဝေးကိုအင်ရှင်အင်ဂျင်နိုင်ငံကခေါ်လိုက်ပြီးမကြခင်မှာပဲကုလသမဂ္ဂအထုကိုယ်စားလှယ် ကဆမ်ဆလာမီကအဲ့ဒီလိုပြောကြလိုက်တာပါနေတိုးကကျော်ရော့နောက်ခံပေးထားတဲ့နိုင်ငံတကာတပ်ဖွဲ့တွေကလီဗျာအာဏာရှင်မိုဟမက်ဂရာဖီကို2011ခုနှစ်မှာရာဒူးကဖြုတ်ချလိုက်ပြီးကတည်းကတိုင်းပြည်တွင်းအုပ်ချုပ်ရေးအဖွဲ့တွေအပြိုင်ဆိုင်ဖွဲ့ပြီးအာဏာရဖို့စ조사လာနေကြတာပါပူဂျိုချီခလီဖာဟက်တာဦးဆောင်တဲ့တပ်ဖွဲ့တွေကမြို့တော်ထရီပိုလီကိုသိမ်းပိုက်နိုင်ရေးအတွက်ရွေပြီးကုလသမဂ္ဂကအတိအမှတ်ပြုထားတဲ့ GNA အစိုးရကိုအပြီလမှာထိုးစစ်ဆင်ခဲ့ပါတယ်။နိုဝင်ဘာလမှာတော့တူရကီအစိုးရက GNA အစိုးရအဖွဲ့နဲ့လုံခြုံရေးနဲ့စစ်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒါ့အပြင် Egypt, UAE နဲ့ Russia အစိုးရတို့ကထောက်ခံထားတဲ့ပူဂျိုချီဟက်တာရဲ့တပ်ဖွဲ့တွေနဲ့တိုက်ခတ်နေတဲ့ GNA အစိုးရကိုထောက်ခံတဲ့အနေနဲ့တူရကီတပ်ဖွဲ့တွေဆီလွတ်နိုင်မဲ့ဥပဒေမူကြမ်းကိုမကြခင်လွတ်တော်ဆွေးနွေးဖို့တူရကီအစိုးရကစီစဉ်နေပါတယ
်။မြက်ကိုရီးယားနိုင်ငံဟာကိုရီးယားကျွန်းဆက်အတွင်းတင်းမာမှုတွေမြင့်တက်စေဖို့လှုပ်လာနိုင်တဲ့အလားအလာတွေရှိနေသေးတာကြောင့်နျူကလ িয়ার ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးအမေရိကန်လူ့ဘက်ကလိုက်လံမှုတွေမလုပ်ရင်ခရစ်စမတ်တက်ဆောင်ပေးမယ်လို့သူပြောထားတာဖြစ်နိုင်ခြေရှိနေသေးကြောင်းကြွန့်ကျင်သူတွေကပြောပါတယ်။မြက်ကိုရီးယားကခရစ်စမတ်လက်ဆောင်မပေးတော့ဘူးလို့ထင်အချိန်မတိုင်သေးခင်ပြောတဲ့စကားသာဖြစ်မှာဖြစ်ကြောင်း RAND Corporation ကကာကွယ်ဆိုင်ရာအစီအမည်ကြွန့်ကျင်သူ Bruce Bennett ကပြောပါတယ်။ကင်ဂျုံအုံအနေနဲ့လာမယ့်ရက်တွေအတွင်းရန်စမှုတွေလှုပ်လာနိုင်သေးတယ်လို့လည်းသူကဆိုပါတယ်။မြောက်ကိုရီးယားတို့ကဒီဇင်ဘာလတည်းသတိပေးထားတဲ့ခရစ်စမတ်လက်ဆောင်မပို့ပေးသေးပေမဲ့အမေရိကန်တို့အနေနဲ့ကိုရီးယားကျွန်းဆွယ်အတွင်းမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုရသပတ်အတော်ကြာအနီးကပ်စောင့်ကြည့်လေ့လာနေခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကနှစ်ကုန်ကန်ရဲ့ရက်တွေမှာမြောက်ကိုရီးယားတို့ဘာတွေလုပ်နေသလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်နေတယ်လို့တင်လာနေမှာပြောပါရယ်အမေရိကန်တို့ကစောင့်ကြည့်မှုတွေမြင့်တင်တဲ့အနေနဲ့တရှိုးလျင်တစည်းကိုလည်းကိုရီးယားကျွန်းဆက်ကိုဆီလုတ်ခဲ့ပါရယ်မြို့သားအကြံပေးပုဂ္ဂိုလ်အမေရိကန်မြို့သားအကြံပေးပုဂ္ဂိုလ် Robert O'Brien ကလည်းမြောက်ကိုရီးယားတို့ပေးမဲ့ Christmas လက်ဆောင်ကိုတုံ့ပြန်ဖို့အမေရိကန်တို့ဘက်ကအသင့်ရှိကြောင်းတနင်္ဂနွေနေ့ကပြောထားသလိုမြောက်ကိုရီးယားစစ်ဦးစီးအရာရှိချုပ် Park Jong-chung ကလည်းကောင်းဆောင်ကြီးကင်ပေးရလာတဲ့အမိန်ကိုအကောင့်ထဲပေါ်ဖို့မြက်ကိုရီးယားတပ်တွေလုံလုံလဲလဲအသင့်ဖြစ်နေပြီလို့ဒီဇင်ဘာလတဲ့ဒုတိယကြိမ်ဒုံးဂျီစံသက်စင်ကပြောကြားထားခဲ့ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဗီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာကွန်ထုတ်ဆောင်အမြင့်တင်ပြီးဆင်းရဲနှံပေါမှုပပျောက်ရေးအတွက်ရည်ရွယ်တဲ့အနေနဲ့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ 3.6 တန်းတံပိုးရှိတဲ့ဆင်မြောင်းစနစ်ကောင်းမွန်တဲ့ဆက်ပြိုးရေးလုပ်ငန်းတွေကောင်းမွန်စွာစီမံခန့်ခွဲနိုင်ရေးဆိုင်ရာစီမံကိန်းတစ်ခုကိုလာမယ့်မေလမှာစတင်တော့မှာဖြစ်ပါတယ်။ဆက်ပြိုးရေးလုပ်ငန်းတွေမြင့်တင်ပေးပြီးဆားနဲ့တခြားလေယာထွက်ကုန်ပစ္စည်းတွေဈေးကွက်အတွင်းတံပိုးမြင့်ရောင်းချနိုင်ရေးအတွက်ကူညီပေးမယ့်စီမံကိန်းကိုတော့မြန်မာနိုင်ငံမှာစပားဆိုင်ပြိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့ရွှေဘိုခွေရိုင်အတွင်းကမြို့နယ်6မြို့နယ်မှာဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီစီမံကိန်းအသစ်အတွက်ဂျပန်နိုင်ငံငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့မြန်မာအစိုးရတို့ပြီးခဲ့တဲ့သတင်းပတ်အတွင်းနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်ကလယ်သမားတွေအတွက်ရေအရင်းအမြစ်ပုံမှန်ရရှိရေးနဲ့ရင်းနှီးပတ်သက်တဲ့စီမံခန့်ခွဲမှုတွေကောင်းမွန်တွတ်တက်စေရေးအပါအဝင်မြန်မာနိုင်ငံကလူကျက်များပြီးအရေးအသွေးကောင်းမွန်တဲ့ရွှေဘိုပေါ်ဆန်းမွေးဆန်ကနေပိုပြီးအမြအဆုံးရရှိနိုင်အောင်လှုပ်ဆောင်ပေးဖို့လဲ JICA နဲ့မြန်မာအစိုးရတို့ကရည်ရွယ်ထားပါတယ်2020ခုနှစ်မေလကနေ2024ခုနှစ်နိုဝင်ဘာလအကြာဆောင်ရွက်မဲ့ဒီစီမံကိန်းဟာလယ်သမားတွေဝင်ငွေပုံမရရှိစေနဲ့စီမံခန့်ခွဲမှုတိုးတက်ကောင်းမွန်လာစေရို့အတွက်လည်းရည်ရွယ်ပါတယ်မြန်မာနိုင်ငံရဲ့လူဦးရေ60ရာခိုင်နှုန်းဟာလယ်ယာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြတာဖြစ်ပြီးတခြားသစ်တောနဲ့ရေတွက်လုပ်ငန်းနဲ့ပတ်မှာတော့30ရာခိုင်နှုန်းလောက်လုပ်ကိုင်ကြတယ်လို့ GDP ပြည်တွင်းအသက်တင်ကွန်ထရိုးလုပ်မှုဆွမ်းအားအညွှန်းကိန်းမှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လယ်ယာစိုက်ပျိုးရေးလုပ်ငန်းနဲ့ပတ်မှာနည်းပညာဖွံ့ဖြိုးတိုးတက်မှုနောက်ကျနေသေးတာကြောင့်တဟက်တာကိုစပား5.54တန်ထွက်တဲ့ဗီယက်နမ်တဟက်တာကိုစပား 5.15 တန်ထွက်တဲ့ဘင်္ဂလားဒေ့ရှ်တို့နဲ့ရှင်းလိုက်ရင်မြန်မာနိုင်ငံမှာတော့တဟက်တာကို 3.5 တန်ပဲထွက်တယ်လို့ JICA အဖွဲ့ကပြောပါတယ်ရွှေဘိုခရိုင်အတွင်းမှာပဲဆင်မြောင်းနဲ့သက်ဆိုင်တဲ့အဆောက်အုံတွေနဲ့တခြားလန်ဒရာစီမံလန်ဒရာတွေပြင်ဆင်တဲ့စီမံကိန်းတွေကို JICA ကတီးခြားစီမံကိန်းတစ်ခုအနေနဲ့အစတင်အကောင့်ထဲပေါ်နေပြီလည်းဖြစ်ပါတယ်
ယောဘသမဂ္ဂဖွဲ့ EU ကရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထုတ်ထားမှုအကူအညီဖြင့်နောက်ထပ်ယူရိုငွေဆက်တမ်းပေးရမယ်လို့ယောဘကော်မရှင်ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒါဟာ2019ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ယူရိုငွေ33သန်းအပေါ်အပိုဆောင်းပေးရတဲ့အကူအညီလည်းဖြစ်ပါတယ်။အဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကနေကန်လူမှုအဖွဲ့အစည်းတွေ နေရဆွန့်ခွာရသူတွေဒုက္ခသည်တွေအသက်ရှင်ရတဲ့ရဲ့အတွက်အကူအညီဖြစ်ရွယ်ပေးရတာဖြစ်တယ်လို့လည်းဆိုပါရယ်ဒုက္ခသည်အကြက်တဲစတင်ခဲ့ခြင်းကစလို့လူငယ်တဲ့နှစ်နှစ်တွင်ဤရွယ်ကူညီဟာမရေတွက်နိုင်လောက်တဲ့လူသားတွေရဲ့ဘဝတွေကိုကယ်တင်ပေးခဲ့တဲ့ကြောင်းရင်ဂျာဒုက္ခသည်တောင်ပေါင်းများစွာဟာအသက်ရှင်ရတဲ့ရဲ့လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခွန်နေရတာကြောင်းအကူအညီပေးရတာတွေကိုမရဆန်းနိုင်ကြောင်းဒီကနေ့ထပ်မံအပေါ်ဆောင်ပေးရတဲ့ကူညီဟာဘလောက်ပဲအချိန်ကြာပါစေရင်ဂျာတွေဘက်ကဆက်လက်ရတဲ့နေမယ်ဆိုရဲဤရွယ်ရတဲ့ရဲ့ကိုပြသတာဖြစ်ကြောင်းEU အနေနဲ့ Caucasus Bazaar နဲ့မြန်မာနိုင်ငံမှာကြန့်ရှိနေတဲ့ဒုက္ခသည်တွေကိုရောလက်ခံထားရှိတဲ့အေရှင်လူမှုအဖွဲ့အစည်းတွေကိုပါဆက်လက်ကူညီသွားမှာဖြစ်ကြောင်းတစ်ချိန်တည်းမှာပဲဒုက္ခသည်တွေမြန်မာနိုင်ငံကိုရေရှည်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိပြန်လာနိုင်ရေးကိုလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်း EU ရဲ့ပြည်ပကတ်စီမံခန့်ခွဲရေးကော်မရှင်နာမင်းကြီး Janice Lanasis ကပြောပါတယ်2019ခုနှစ်စက်တင်ဘာလကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေ9400ကျော်အတွက် EU ဟာနှစ်နှစ်အတွင်းယူရိုတန်140ကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်ဒီဇင်ဘာလ29ရက်နေ့ကရွန်ဂျာအရေးနဲ့ပတ်သက်ပြီးကျူးလွန်ခဲ့တဲ့အမှုအတွက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကမြန်မာနိုင်ငံပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ရမှာ Arkan Rohingya National Organization ARNO ကအဲ့ဒီဆုံးဖြတ်ချက်ကိုထောက်ခံကြောင်းဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်ရေးဆွေးနွေးဖို့အတွက်ဒီဇင်ဘာလတည်းအစိုးရကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကို Caucasus Bazaar ကိုဆီလုတ်ခဲ့ပေမဲ့ထူးခြားမှုတော့မရှိသေးပါဘူးခင
်ဗျ။ IS Islamic State ကြောင့်အဖွဲ့နဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိသူ124ဦးကိုတူရကီရဲ့တပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အစိုးရပိုင်းသတင်းမီဒီယာမှာတင်းလာနေကဖော်ပြထားပါတယ်။ဒါဟာနေတကူပေါ်တော့မတိုက်ခင်စစ်သွေးကြွတွေကိုအာဏာပိုင်တွေကဖမ်းဆီးတာလည်းဖြစ်ပါတယ်။အကြမ်းဖက်မှုဖြိုခွင်းရေးတပ်ဖွဲ့တွေနဲ့အမျိုးသားထောက်လောင်ရေးအေဂျင်စီတို့ပူးတွဲပြုလုပ်ခဲ့တဲ့စစ်ဆင်ရေးအတွင်းအဖမ်းခံရသူတွေထဲနိုင်ငံသား33ဦးပါဝင်တယ်လို့လည်းအစိုးရပိုင်းအာနာဒိုလူသတင်းအေဂျင်စီမှဖော်ပြပါတယ်။မြို့တော်အစ္စတန်ဘူမှာတော့ရဲတပ်ဖွဲ့က31ဦးကိုဝင်ရောက်စီးနင်းခဲ့တာမှာနိုင်ငံသား4ဦးအပါအဝင်လူပေါင်း24ဦးကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဝင်ရောက်ဖမ်းဆီးမှုတွေကိုမနေ့မိုးမလင်းငယ်ဒပန်နဲ့ပြုလုပ်ခဲ့တာမှာနိုင်ငံအရှေ့တောင်ပိုင်းကဘက်မန်မြို့မှာမသိငါသူ22ဦးကိုဖမ်းဆီးမိခဲ့တယ်လို့လည်းဆိုပါတယ်။
American Tamara Home Barack Obama ကတနေ့အတွင်းသူ့ရဲ့အနှစ်သက်ဆုံးစာအုပ်တွေရုပ်ရှင်တွေနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Instagram လူမှုမီဒီယာမှာဖော်ပြလိုက်ပါတယ်။သူဖတ်ခဲ့တဲ့အထက်အနှစ်သက်ဆုံးစာအုပ်တွေအဖြစ် Sally Rooney ရဲ့ Normal People စာအုပ်နဲ့ Susan Chuan ရဲ့ Trust Exercise စာအုပ်တွေကိုဖော်ပြထားပြီးအနှစ်သက်ဆုံးရုပ်ရှင်ဇာတ်ကားတွေထဲမှာတော့ The Irishman, Booksmart, Marriage Story နဲ့Parasite to power ပါတယ်။ဒါအပြင်သူရဲ့ဇနီးတဲ့ Michelle Obama တည်ထောင်ထားတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီ Higher Ground ကထုတ်လုပ်တဲ့မှတ်တမ်းရုပ်ရှင်က American Factory ကိုလည်းအနှစ်သက်ဆုံးရုပ်ရှင်ကစီးနင်းမှာထည့်သွင်းထားပါတယ်။ဒီမှတ်တမ်းရုပ်ရှင်ကမကြသေးမီက Oscar ဆုအတွက် Scarlett ရွေးချယ်ခဲ့တဲ့တဲ့ပါဝင်ခဲ့ပါတယ်။ Obama ရဲ့အနှစ်သက်ဆုံးတေဂီတာစီးနင်းမှာတော့ Beyoncé, Bruce Springsteen, Lizzo, Da Baby နဲ့ The Natural အဖွဲ့တို့ကိုဖော်ပြထားပါတယ်ခင်ဗျာ
။ Direct from Washington The Voice of
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကဘာတဝမ်းမှာဖန်လုံအိမ်တန်းငွေထုတ်လွှင့်မှုရွက်ကြလာရေးဘာတွေဆောင်ရွက်တင်တယ်လဲဆိုတာကိုပြောပြပေးမှာပါရှင်။ဒီနှစ်အတွင်းကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လွှင့်မှုဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ 3.6 ရာခိုင်နှုန်းပိုတိုးလာတယ်လို့ခန့်မှန်းချက်အသစ်မှာဖော်ပြထားပါတယ်။အဆိုးဆုံးရာသီဥတုဖောက်ပြန်မှုကိုတွန်းလှန်ဖယ်ရှားခြင်းရင်တစ်ကမ္ဘာလုံးကဖန်လွန်အိမ်တန်းငွေထုတ်လွှင့်မှုတွေလျှော့ချဖို့လိုတယ်လို့သိပ္ပံပညာရှင်တွေကလည်းသတိပေးနေတာပါ။ကြောင်မီးသွေးကနေလောင်စာထုတ်တာဟာကာဗွန်ဒိုင်အောက်ဆိုက်တန်းငွေအများဆုံးဖြစ်စေတဲ့အကြောင်းရင်းဖြစ်နေပြီးဒီနှစ်မှာတော့ကြောင်မီးသွေးအသုံးပြုမှုနည်းနည်းလျော့လာတဲ့အကြောင်းသတင်းကောင်းတော့ကြားလာရပါတယ်။ကျွမ်းကျင်သူတချို့ကတော့မတန့်စင်တဲ့လောင်စာတွေကိုကမ္ဘာကြီးကနေဖယ်ရှားနေပြီလို့ပြောနေကြတဲ့အကြောင်း VOA သတင်းထောက် Steve Varagona ရဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဒီနှစ်ထဲမှာပဲအမေရိကန်ရဲ့ကြောင်မီးသွေးအဓိကထုတ်လုပ်တဲ့ကုမ္ပဏီ10ခုနဲ့3ခုဒေဝလီခံသွားရပါတယ်။ဒါဟာကြောင်မီးသွေးထုတ်လုပ်မှုကျဆင်းသွားခြင်းရဲ့နောက်ဆုံးဖြစ်ရပ်တွေဖြစ်ပါတယ်။အမေရိကန်ရဲ့ကြောင်မီးသွေးထုတ်လုပ်မှုဟာ2008ခုနှစ်ကအမြင့်ဆုံးကိုရောက်သွားခဲ့ပြီးတဲ့နောက်3ပုံတစ်ပုံကျော်ကျဆင်းသွားခဲ့တာဖြစ်ပြီးနောက်လည်းဆက်ကျဖို့ပဲရှိတဲ့အကြောင်းခန့်မှန်းကြပါတယ်။ကန်တက်ကီရဲ့စွမ်းအင်နဲ့သဘာဝဝန်းကျင်ဆိုင်ရာအတွင်းဝင် Charles Snively ကမေလာရဲတုန်းကအစည်းအဝေးတစ်ခုမှာကြောင်မီးသွေးထုတ်လုပ်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
်။ I think that the risk is more to the downside than the upside and if we're already
ကောင်းတဲ့အဆိုးဘက်ကိုပုံများလာတယ်လို့ကျွန်တော်ထင်ပါတယ်။ဆက်ပြီးတော့တိတိတတ်တတ်ကြာသွားမယ်လို့ခံမှန်းထားပြီးဆိုရင်လည်းအဲ့ဒီထက်ပိုဆိုးနိုင်ခြေရှိမယ်လို့ကျွန်တော်ထင်ပါတယ်။
သမ္မတဒေါ်နယ်ထရမ့်က2016ခုနှစ်ရွေးကောက်ပွဲမဲဆွယ်တုန်းကကြောင်မီးသွေးထုတ်လုပ်မှုပြန်အားကောင်းအောင်လုပ်မယ်လို့ခရီးပေးခဲ့တာပါသူကကြောင်မီးသွေးထုတ်လုပ်မှုတွေပြန်အားကောင်းလာစေမယ်လို့ပြောပြီးလေရုညဉ့်ညံ့မှုဆိုင်ရာစည်းကမ်းချက်တွေကိုလျှော့ပေးခဲ့ပါတယ်ဒါပေမဲ့ကြောင်မီးသွေးလောင်စာကထုတ်တဲ့လျှက်စစ်စက်ရုံတွေကတော့နိုင်ငံအနှံ့အကြောင်းမျိုးမျိုးနဲ့ပိတ်ပင်နေရတာပါဒါကသဘာဝဓာတ်ငွေထုတ်ယူရမှာနည်းပညာတွေပိုကောင်းလာတာကြောင့်ဓာတ်ငွေလောင်စာပိုးပြီးတော့ဈေးချိုတာကြောင့်လည်းဖြစ်ပါတယ်။နောက်ပြီးလေနဲ့နေရောင်ခြည်ကနေလျှက်စစ်ထုတ်ယူလာနိုင်တာကြောင့်လည်းပါပါတယ်။ဒါတွေကမျှော်လင့်ထားတာတဲ့ပုံမြန်တယ်လို့သီးပွားရေးပညာရှင် Robert Godby ကပြောပါတယ်
။ Market forces have moved the coal market to a place
ဈေးကမောင်းနှင်အားကကြောင်မီးသွေးဈေးကွက်ကိုတကယ်အချိန်တိုလေးအတွင်းကျွန်တော်တို့အများစုကြိုတင်မှန်းဆမထားတဲ့နေရာစီကိုတွန်းပို့ခဲ့တာပါ။
ကြောင်မီးသွေးထုတ်လုပ်ရေးဟာသမ္မတထရမ့်ယာရုလက်ခံခြင်းကလေးကတိုးတက်ကောင်းမွန်လာခဲ့တာမဟုတ်ပါဘူး။ဒီဈေးကွက်ပြောင်းလဲမှုဟာဒီနှစ်အတွင်းကြောင်မီးသွေးကနေထွက်တဲ့ကမ္ဘာဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှု၁ရာခိုင်နှုန်းနီးပါးကျဆင်းစေခဲ့တဲ့အကြောင်းစတန်ဖို့တက္ကသိုလ်ကမ္ဘာလုံးဆိုင်ရာကာဗွန်စီမံကိန်းရဲ့ဥက္ကဋ္ဌ Rob Jackson ကပြောပါတယ်။
One thing we're seeing is a really rapid drop in coal use both
ကြောင်မီးသွေးတုံးတာအရှိန်နဲ့မြန်မြန်ကြီးကျလာနေတာကိုအမေရိကန်မှာဥရောပမှာပါကျွန်တော်တို့တွေ့နေရပါတယ်။ဒီနှစ်နေရာသလုံးမှာဒီနှစ်တွင်ကြောင်မူသေးသုံးတာဆရာဂိုင်နှုံးလောက်ထိကျဆင်းလာတာကတော့တကယ်ကိုအံ့အားသင့်စရာပါပဲ
။ဒါပေမဲ့လည်းဒီနှစ်တွင်ကမ္ဘာမှာကြောင်မီးသွေးအသုံးဆုံးနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာတော့ကြောင်မီးသွေးအသုံးပြုမှုမြင့်တက်လာပါတယ်။ကမ္ဘာနေရာအနှံ့မှာကြောင်မီးသွေးအသုံးမရှိသလောက်ဖြစ်လာနေကြတဲ့အချိန်မှာဒီနှစ်နိုင်ငံကတော့ကြောင်မီးသွေးစက်ရုံတွေကိုတိုးပြီးတော့စောက်ဖို့ပြင်ဆင်နေကြပါတယ်။ဒါကြောင့်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုမြင့်တက်လာမှာကိုစိုးရိမ်နေကြတာပါ။အဲ့ဒီစောက်ပြီးသားစက်ရုံတွေကိုမပြတ်လက်ပတ်နေနိုင်တာမျိုးတော့မဟုတ်ပါဘူးနှစ်နိုင်ငံစလုံးက၃နိုင်တာထက်ပိုးပြီးတော့စောက်ထားကြတာပါစွမ်းအင်စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာဖွဲ့ကလေ့လာသုံးသပ်သူ Tim Buckley ကအခုလိုပြောပါတယ
် Every coal-fired power plant is only being used every second day on average
ကြောင်မီးသွေးသုံးစက်ရုံတိုင်းဟာပြန်ပြခြင်းအဖြစ်တော့နှစ်ရက်မှတစ်ကြိမ်လောက်ပဲလက်ပတ်နေကြတာပါဒီတော့ကြောင်မီးသွေးစက်ရုံစောက်ထားတာတွေကအလဟတ်တဖြစ်နေပါတယ်
ကြောင်မီးသွေးအသုံးပြုမှုရော့ကျလာတယ်ဆိုတာတောင်မှလောင်စာဆီတွေလောင်ကျွမ်းမှုကနေထွက်တဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကတော့ဆက်ပြီးတော့မြင့်တက်နေသေးပါပဲ
I think the offsets the decreases in coal in countries like the United
States ကမ္ဘာလုံးမှာဖန်လုံအိမ်ဓာတ်ငွေထုတ်လုပ်နေတာကိုတည်ငြိမ်အောင်ထိန်းသိမ်းနိုင်မှုနဲ့အဆုံးစွန်အထိရှော့ချဖို့ကတော့အမေရိကန်နဲ့ဥရောပလိုနိုင်ငံကြီးတွေကကြောင်မီးသွေးသုံးတာရှော့ချပေးနေတာလောက်နေတော့မလုံလောက်သေးဘူးလို့ထင်ပါတယ်
ရာသီဥတုဖောက်ပြန်မှုကိုတကယ်ပဲကင်တွယ်ဖြေရှင်းမယ်ဆိုရင်တော့ကြောက်ဖြစ်ရုပ်ကျွင်းလောင်စာသုံးနာတွေကိုတစ်ကမ္ဘာလုံးကလေးလေးနက်နက်ဖြတ်တောက်လျှော့ချရမှာဖြစ်တဲ့အကြောင်းကိုလည်းသူကပြောပါလေရှင
်။သောရှင်ပြန်2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ။2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲ။အင်ကာနေညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပေါင်းဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328555ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမဲ့ production ကိုကြိုးပါပါခင
်ဗျာ။ဒီအမေရိကန်တန်ခါထုတ်လွှင့်ပြနေတဲ့ diet လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညပိုင်းတွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပြနေတာဖြစ်ပါတယ်။အခုည diet လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုထိုင်းနိုင်ငံတဲ့ကအာရမပြုခြင်းမှုတမှုအကြောင်းကိုလည်းအလှည့်ပေးခြင်းပါတယ်။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်ထဲမှာမြန်မာအမျိုးသမီးတယောက်ကိုအကြမ်းဖက်ရိုက်နှက်ပြီးအဓမ္မပြုကျင့်ခဲ့တဲ့ထိုင်းနိုင်ငံသားကိုဒီဇင်ဘာလ29ရက်နေ့ကဖမ်းလိုက်ပါပြီ။ဒီအမှုကိုကျူးလွန်ခဲ့တာဩဂုတ်လ31ရက်နေ့ကဖြစ်ပြီးသူ့ကိုမရိမှုအပြင်လူသက်ရန်ကြိုးစားမှုနဲ့ပါအမှုဖွင့်ထားတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအယုဒ္ဓယာခရိုင်တွင်းကစစ်ရုံတစ်ခုရဲ့ကုန်လွန်ခန်းထဲကိုဆွဲခေါ်ပြီးမရိကျင့်ခဲ့ပြီးတဲ့နောက်တပ်ဖြတ်ဖို့ထိကြိုးစားခဲ့တာပါကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံသားကိုဒီဇင်ဘာလ29ရက်နေ့ကဘန်ကောက်မြို့မှာဖမ်းမိခဲ့ပါတယ်မြန်မာအလို့သမားရေးဆောင်ရွက်နေသူလည်းဖြစ်မြန်မာအလို့သမားတန်ရာရှိုံမှာဘာသာပြန်ဖြစ်အကူအညီပေးနေတဲ့ကိုဆိုင်အေးကအခုလိုပြောပြပါတယ
်2019ည8:59အချိန်လောက်မှာတော့ပြီးဖမ်းမိတာဖမ်းမိတယ်ဆိုတော့သူကအခုကျူးလွန်တဲ့သူက on note ဆော့တဲ့နေနေပါသွားပြီးတော့ပုံးနေတာပလတ်စတစ်စက်ရုံအဲ့ဒီမှာသံတော်ထဲမှာပဲပါသံတော်ထဲမှာပဲပါအဲနေကြီးရေစခန်းပဲဟာဆိုပဝေးနေမျိုးရေစခန်းပဲပေါ့နော်ဟုတ်လားရေစခန်းတစ်ခုလုံးပူပေါင်းပြီးတော့ဖမ်းတာဖမ်းပြီးတော့ကသူရဲ့အမောက်ကိုလည်းကြားပါဆိုပြီးတော့အဲရဲတွေကနေပြီးတော့မေးရဲ့ခါကျတော့ဒီလိုကကြီးလုံးလူဖြစ်တယ်ပေါ့နော်
2019ခုနှစ်ဩဂတ်လ31ရက်နေ့ညခုနှစ်နာရီကျော်အချိန်ခန့်မှာပဲစက်ရုံအတွင်းမှာအတူလုတ်ကင်နေတဲ့ထိုင်းနိုင်ငံသားနိုင်ကီတီဖုန်းကကရင်တိုင်းရင်းသူမိန်းကလေးကိုစက်ရုံစတိုကန်အတွင်းမှာပဲအာဓမပြုကျင်ခဲ့တာပါအဲ့ဒီနောက်မရိတ်ကျင်ခဲ့တဲ့အသက် 32ပုံကမိန်းကလေးကိုကြိုးတုပ်ဖို့အတွက်ကြိုးစားနေတဲ့အချိန်မိန်းကလေးကကုံလွန်ခန်းနဲ့ကနေထွက်ပြေးလွတ်မြောက်နိုင်ခဲ့တာဖြစ်ပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးအလို့သမားတန်ရာရှိရုံးအနေနဲ့စက်တင်ဘာလ19ရက်နေ့နဲ့17ရက်နေ့တွေမှာတက်ဆိုင်ရာနယ်မြေရဲစခန်းထိုင်းနိုင်ငံသတင်းရဲတပ်ဖွဲ့နဲ့ဆက်သွယ်ခဲ့ပါတယ်ဒီနောက်မှာတော့ကျူးလွန်တဲ့ထိုင်းနိုင်ငံသားကိုဖမ်းမိနို
ားတဲ့မြန်မာပြည်အကြောင်းတွေကိုနားဆင်ကြမှာပါမူလာဆောင်းပါရှင်တွေရဲ့အားပေါ်မပြတ်စေဘဲမတ်ဤတန်စင်ကကောက်နှုတ်တင်ပြထားပါရှင်
မြန်မာစစ်တပ်နဲ့တွဲဖက်လုပ်ငန်းလှုပ်ဆောင်မှုကြောင့်ဝေဖန်ခံရတဲ့ Australia Beer Company ဆွေကောင်းစင်နဲ့ Ben Doherty နဲ့ Ben Butler တို့ရေးသားထားတဲ့စာအုပ်ကို theguardian.com မှာဖတ်ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆွဆဲခံရတဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့မြန်မာနိုင်ငံစီးပွားရေးဥပိုင် Limited MEHL အတွက်နိုင်ငံသားဝင်ငွေပေးနေတယ်လို့ Japan Company Kirin ရဲ့လက်အောက်ခံကုမ္ပဏီငယ်ဖြစ်တဲ့ Australia Beer Company အဆွဆဲခံရတဲ့အကြောင်းဖော်ပြထားပါတယ်။မြန်မာစစ်တပ်ပိုင်ကုမ္ပဏီနဲ့အလုပ်တွဲလုပ်လိုက်ခြင်းဖြင့်မြန်မာစစ်တပ်လူခွေချိုးပေါက်တဲ့လုပ်ရည်တွေလုပ်ဖို့ရန်ပုံငွေထောက်ပံ့ပေးသလိုဖြစ်တဲ့ဆိုပြီးတော့ Kirin ကုမ္ပဏီကိုဆွဆွဲဝေဖန်ထားတဲ့အကြောင်းကရင်တိုင်းဒေသအုပ်စုရဲ့ကြီးညာချက်တွေကိုကူကဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုငွေကြေးအထောက်ပံ့ဖျက်တောက်ပစ်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးမရှင်ကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းထားတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့တွဲဖက်လုပ်ငန်းကိုပြန်ပြီးတော့စဉ်းစားသုံးသပ်မယ်အကြောင်း Kirin ကကြီးညာခဲ့ပါတယ်။ဒီလိုပြန်တဲ့တုံ့တက်မှုကိုနောက်လာမှစမယ်လို့လည်းပြောခဲ့တာပါမြန်မာနိုင်ငံမှာ MEHL နဲ့တွဲဖက်ပြီးတော့ပွင့်လင်းမြင်သာအောင်လုပ်ဆောင်နိုင်မှုလူခွင့်ချိုးဖောက်မှုအပောင်းဝင်ပြီးဖြစ်မဲ့ကိစ္စတွေကိုရှောင်ရှားဖို့မြန်မာလူတိုင်းဝိုင်းနဲ့စေဝါးရေးကဏ္ဍအပေါ်မှာအပေါင်းလက္ခဏာပြတဲ့တက်ရောက်မှုတွေရှိဖို့ဆက်လက်လုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းခေရင်ကနေကေသတင်းစာကိုပြောထားတာကိုလည်းကောက်နှုတ်ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပထမဆုံးအကြိမ်ရင်းငုပ်သင်္ဘောပိုင်ဆိုင်သွားတာကနိုင်ငံရဲ့လုံခြုံရေးနဲ့ဒေသတွင်းလုံခြုံရေးပေါ်မှာဘယ်လိုတက်ရောက်မှုရှိမလဲဆိုတဲ့ကောင်းစဉ်နဲ့ Prashant Paramiswaran ယူသားထားတဲ့ဆောင်းပါးကိုတော့ The Diplomat.com မှာဖတ်ရပါတယ်။အိန္ဒိယကနေတဆင့်ရင်းငုပ်သင်္ဘောပိုင်ဆိုင်ပြီးဖြစ်တဲ့မြန်မာနဲ့ဒေသတွင်းထူးခြားတိုက်တက်မှုတွေကိုအသေးစိတ်ဆောင်းပါးရှင်ကသုံးသပ်ထားတာပါ။မြန်မာရဲ့အင်းကြီးချင်းတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်မှာရင်းငုပ်သင်္ဘောရှိသွားပြီဖြစ်သလိုထိုင်းနိုင်ငံကလည်းနောက်နှစ်ပိုင်းတွင်မှပိုင်ဆိုင်တော့မှာဖြစ်တာကြောင့်မြန်မာစစ်တပ်တွေလည်းရင်းငုပ်သင်္ဘောစနစ်လိုလာပြီဆိုပြီးတော့ဖော်ပြထားတာပါ။မကြသေးခင်ကပဲမြန်မာရေတပ်ကရုရှားထုတ်ကြီးလိုအမျိုးအစားရင်းငုပ်သင်္ဘောနဲ့စစ်သင်္ဘောတွေကိုပိုင်ဆိုင်လိုက်ပြီဖြစ်တဲ့အကြောင်းပြသထားပြီးဆိုတာကိုလည်းထောက်ပြထားပါလိမ့်။ဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံကိုတရုတ်ကရင်းငုပ်သင်္ဘောတွေပံ့ပိုးပေးနေတဲ့အချိန်မှာပဲအိန္ဒိယကလည်းမြန်မာအတွက်ရင်းငုပ်သင်္ဘောလွှဲပေးခဲ့တာကိုကြည့်ခြင်းအဖြစ်တရုတ်နဲ့အိန္ဒိယကမြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကြားမှာဆက်ဆံရေးတွေဩစာလွှမ်းမှုအားပြိုင်နေတာကိုလည်းထောက်ပြထားပါတယ်။ပြည်ရင်းပြည်ပလုံခြုံရေးအတွက်လှုပ်ဆောင်ရမှာရင်းငုပ်သင်္ဘောကိုပိုင်ဆိုင်ရုံသာမကရေရှည်မှာအနည်းစနစ်တိုးတက်ဖို့နဲ့မြမရေတက်ရဲ့ရေသွေးတိုးမြှင့်အောင်လို့လှုပ်ဆောင်မှုဟာလည်းရေးကြည့်ရဲဆိုတာကိုထောက်ပြရေးသားထားပါတယ်ရှင်။
မအီတန်စင်ကောက်နှုတ်တင်ပြသွားတဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုနှာစင်ခဲ့ကြရတာပါရှင်။အခုတော့ VOA တိချစ်ပိသက်အတွက်တိလက်ဆောင်လှည့်ကြပါပြီရှင်။ဒီနေ့မနေ့တော့အဆိုတော်ဘိုဘူးရဲ့အိမ်မက်စောင်းညာကိုနှာစင်ကြရအောင်ပါရှင
်။တော့ကလွှမ်းရတယ်ဝေရထားနေတယ်
ပေါ်ပြရဲ့အိမ်မက်ဆောင်ရတခြင်းကိုနားဆင်ခဲ့ကြရတာပါရှင်။ VOE သောတာရှင်တွေနဲ့အတူမြမပြည်သူပြည်သားတွေအားလုံးကိုစိတ်ချမ်းသာပြီးတော့နှစ်သစ်ကိုကူးဖြတ်နိုင်ပါစေလို့ VOE ဝိုင်းတော်သားတွေရဲ့ကိုစားဆုတောင်းပေးပါရရှင်။ကျမတို့ VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သခြင်းတွေတောင်းယူလို့တဲ့ဆိုရင် VOE American တန်မြမပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ကနေ2019ခုနှစ်အောက်တိုဘာလဒီဇင်ဘာလ31ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့ဖမ်းယူနိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့2019ခုနှစ်အတွင်းအာကာသဆိုင်ရာသတင်းပရိသတ်တွေကိုအရင်ဆုံးတင်ပြပေးသွားမှာဖြစ်ပြီးတခါ2019ခုနှစ်အတွင်းမှာပဲမြန်မာပြည်ရဲ့စီးပွားရေးဆိုင်ရာအနှစ်ချုပ်သတင်းတွေမှာတော့
ဒီနိုင်ငံလုံးချင်းဒီအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲဘက်ကိုရွေ့နေတယ်ဆိုပြီးမြန်မာပြည်မှာအခွင့်အရေးရလူတွေလူမသိသူမသိအစဉ်ပြေ
လက်တင်ရစရောခေါ်ဆိုတဲ့အလေးရှိနေတုံးပဲဆိုတဲ့အကြောင်းစီဝါရေးပညာရှင်ဦးမင်းခင်ရဲ့ထောက်ပြသုံးသပ်ချက်နဲ့အတူစီဝါရေးကန္တာကိုနာဆင်ကြရမှာပါနောက်ပိုင်းမှာတော့အီရန်အသုံးအင်္ဂလိပ်သင်ကန်းစာကိုလည်းလေ့လာနိုင်ကြပါတယ်ရှင်အခုရင်ဆုံးတော့2019ခုနှစ်အတွင်းကအာကာသသတင်းတွေကိုပြောပြပေးသွားပါမယ် 2019ခုနှစ်ကုန်ဆုံးမှုနီကလာရာနဲ့အမျှအမျိုးသမီးအာကာသတရေကောင်းတွေပဲပါဝင်တဲ့ပထမဆုံးအာကာသယင်ဆေးလွတ်နိုင်တာနဲ့အတူလူသားတို့ရဲ့အာကာသတခွင်စူးစမ်းလေ့လာရေးပို့ပြီးတော့ကျယ်ပြန့်လာပါတယ်။အမေရိကန်လေတပ်မှအရေးပေါ်တက်လှမ်းခဲ့ရတဲ့ဆိုတဲ့အွန်လိုင်းကနေနောက်ပြောင်းတဲ့သတင်းအပါအဝင်အာကာသစူးစမ်းလေ့လာရေးသတင်းတွေအတော်များများလည်းထွက်ပေါ်ခဲ့ပါတယ်။2019ခုနှစ်ထဲကအာကာသတခွင်မှတ်သားဖော်ရာတွေကိုကမ္ဘာ့ရဲ့ VOA သတင်းခန်းထဲကနေပြီးတော့သတင်းတောက်အရက်ရှ်အရာဘာစာဒီနဲ့အတူပြန်ပြီးတော့ဆန်းစစ်ကြည့်ရအောင်ဒေါခင်ဆိုဝင်းကတင်ဆက်ထားပါတယ်ရှင
်2019ခုနှစ်ကတော့အာကာသစူးစမ်းလေ့လာရေးကိုထဲထဲဝင်ဝင်အနဲ့ဆိုင်ဆုံးအဖြစ်တမိုင်းတွင်ရမယ်နှစ်တစ်နှစ်ဆိုရင်မှားမယ်မထင်ပါဘူး NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons အာကာသယင်ငယ်ဟာကမ္ဘာကနေမိုင်ပေါင်း 18,400 နီးပါးကွာဝေးတဲ့Ultima 2လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုဓာတ်ပုံရပ်ယူနိုင်ခဲ့ပါတယ်။ဒီဂျိုသိန်းငယ်လေးဟာအာကာသယင်ကနေတွေ့မြင်ခဲ့ရတဲ့ရှေးအကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကကျေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လဲညရန်ကောင်းကင်တစ်ခွင်မှာလတစ်ခုလုံးအပြည့်ကျက်တဲ့မြင်ကွင်းကိုတွေ့ခဲ့ရပါတယ်။ကြုံတော့ကြုံခဲ့နေလနဲ့ကမ္ဘာမြေကြီးတန်းတဲကြပြီးလကြက်တာကိုတွေ့မြင်ခဲ့ကြရတာပါ။
Algo que nunca había visto.
ဒီလိုမျိုးကျမတခါမှမတွေ့ဘူးပါဘူး။စိတ်လှတဲ့ဒီလိုမြင်ကွင်းကိုဒီတညာထဲမှာတွေ့လိုက်ရတာဟာစိတ်ကိုစိတ်ဝင်စားစရာကောင်းပါတယ
်လက်ချက်နေတဲ့အချိန်မှာ Super Blood Moon သွေးရောင်တန်းနေတဲ့မဟာလာမင်းကြီးလို့တင်စားကြပြီးကဘာမြေပြင်ကိုပါရောင်ပြန်ဟပ်ခဲ့ပါတယ်အနာဂတ်မှာလူပါတဲ့အာကာသယာဉ်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသလွှတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယာဉ်ကို March လအတွင်းကလွှတ်တင်နိုင်ခဲ့ပါတယ် Dragon 2ယာဉ်ဟာISS နိုင်ငံတကာအာကာသစခန်းကိုစက်ရုပ်လက်ရည်အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယာဉ်မှာလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံတကာအာကာသစခန်းကလေတရဲတွေက၄နမူနာကိုစမ်းသပ်ခဲ့ကြပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးယာဉ်တစ်စင်းနဲ့ Beersheet ဆိုတဲ့လဆင်းယာဉ်ကိုလွှတ်တင်ခဲ့ပါတယ်။ Beersheet ဆိုတာ Hebrew ဘာသာနဲ့ပနာမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လဆင်းယာဉ်တွေလွှတ်တင်ခဲ့တာအဆင်ပြေခဲ့ပေမဲ့တို့ April လတုန်းကလဆင်းယာဉ်ဟာအင်ဂျင်ဆက်ချွတ်ရင်းပြီးပြတ်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်မျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးယာဉ်လွှတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးယာဉ်များနဲ့ပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်ဖက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျဆင်းသက်နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွှတ်တင်တဲ့ယင်တစ်စင်းကတော့မအောင်မြင်ရှာပါဘူးဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်ဒီလိုနေကျက်တာဟာကမ္ဘာမှာ18လအတွင်းတစ်ကြိမ်ဖြစ်လေရှိပါတယ်အဲ့ဒီနောက်တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space Company ကနေတတိယမြောက်ဒုံးယင်ပြန်တစ်စင်းကိုဩဂတ်လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။အင်ဂျင်နီယာတွေကဒီဒုံးယင်ပြန်ကိုဧပြီလအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။စက်တင်ဘာလတုန်းကအင်အားပြင်းထန်တဲ့ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘဟားမားစ်ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပျက်စီးများခဲ့ပါတယ်။ ISS နိုင်ငံတကာအာကာသစခန်းကနေဒိုရီယန်ဟာရီကိန်းမုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေထဲကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။American ပြည်ထောင်စုမှာရှိတဲ့ Storm Area 51အမှတ်58ဆိုတဲ့နေရာကတော့ Facebook မှာဟာတာတစ်ခုပါပဲ။ Nevada ပြည်နယ်မှာရှိတဲ့စစ်ဖက်အစစ်မြင့်လုံခြုံရေးတပ်စခန်းကသုတေသနဌာနဟာဂျိုးသားတွေကိုဖမ်းထားတဲ့နေရာရဲ့လို့အငင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကိုစူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ်။ American လေတပ်ကတော့Don't even think about it. ရောင်လို့တောင်မစဉ်းစားကြပါနဲ့တဲ့
Got a very polite
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ယဉ်ကျေးတဲ့ရဲအရာရှိတယောက်တော့အမြဲရှိနေပါတယ်။ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘသူပဲဖြစ်ဖြစ်ပျော်စရာတော့ကောင်းပါတယ
်။ဒီတဲကန်နိုင်ရဲမှာလူတွေစုပြီးပါတီတွေလှုပ်ကြပျော်ကြပါကြတာအနည်းဆုံးအကြိမ်200လောက်တော့ရှိမှာပါပဲတဲ့။အောက်တိုဘာလတုန်းကတော့ Christina Koch နဲ့ Jessica Meyer တို့ဟာက ကမ္ဘာမှာပထမဆုံးအာကာသတွေကိုလမ်းလျှောက်တဲ့အမျိုးသမီးအာကာသလေးတရေတွေဖြစ်တမိုင်းတွင်ခဲ့ပါပြီ။ခရစ်စတီးနားနဲ့ဂျက်စီကာတို့ဟာ ISS နိုင်ငံတကာအာကာသစခန်းကနေလေဟာပြင်းထဲကိုထွက်ပြီးပြတ်တောက်နေတဲ့ Power Network ဂွင်းဆက်ကိုပြည့်ပြည့်နိုင်ခဲ့ကြလို့ပါပဲ။ဂျက်စီကာဟာအခုမှပထမဆုံးအာကာသတွေကိုလမ်းလျှောက်ဖူတာဖြစ်ပါတယ်။အမျိုးသမီးတွေထဲမှာတော့15ယောက်မြောက်ဖြစ်ပြီးတော့ဒီလိုလေဟာပြင်းထဲလမ်းလျှောက်သူတွေထဲမှာတော့228ယောက်မြောက်ဖြစ်ပါတယ်။
The idea of having the honor of being
ဒီလိုကွန်ပျူတာကပထမဦးဆုံးအမျိုးသမီးတစ်ယောက်အနေနဲ့လာပါမှာလမ်းလျှောက်ရတယ်လို့မျိုးသိပြီးတော့ခွင့်ယူစရာကောင်းပါတယ်။ဟုတ်ပါရဲ့။ဒါကကျမရဲ့စိတ်ကူးရင်အိမ်မက်တစ်ခုပါ။ကျမရဲ့ဘဝဆိုရင်လည်းမမှားပါဘူး။ဒါပေမဲ့ခုချိန်မှာတော့ဒီလောက်နဲ့ကျေနပ်ပါတယ်။ဒီနေ့ကျရင်တော့လာပါမှာလမ်းလျှောက်မယ်ပထမဦးဆုံးအမျိုးသမီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
နိုဝင်ဘာလကျတော့တရုတ်အာကာသသိပ္ပံပညာရှင်တွေကငကငွေတန်းကိုသုတေသနလှုပ်ကြရမှာ black hole ဆိုတဲ့တွင်းနယ်ကြီးကိုတွေ့ခဲ့ကြပါတယ်။အဲ့ဒီ black hole အေယာမတွင်းနယ်ကြီးဟာအရွယ်အစားကြီးမားကျယ်ပြန့်နှုန်းလို့သိပ္ပံပညာရှင်တွေကမရှိသင့်ဘူးလို့တောင်းဆိုကြတာပါ။ LB1 တွင်းနယ်ကြီးဟာကမ္ဘာကနေအလင်းနှစ်ပေါင်း 15,000 ကျော်ဝေးပြီးနေရဲ့ဒုရေထက်အဆ80ပိုကြီးတယ်လို့ဆိုကြပါတယ်။NASA American အာကာသစူးစမ်းနေလာရေးအေဂျင်စီကနေနဲ့အနီးဆုံး Mercury ဗုဒ္ဓဟူးဂြိုလ်ဟာနေရဲ့ရှေ့ကနေဖြတ်သန်းနေတဲ့ပုံကိုဗီဒီယိုနဲ့မှတ်တမ်းတင်နိုင်ခဲ့ပြီးတချို့က Transit ခရီးတစ်ချောက်ဖြတ်သန်းရလို့ခေါ်ဆိုခဲ့ကြပါတယ်။ဒီဖြတ်သန်းမှုဟာအနှစ်တရာမှာ73ချိန်ဖြစ်လေရှိပြီး2023ခုနှစ်မတိုင်မီထပ်တွေ့ရမယ့်ပုံမပေါ်ပါဘူး။နောက်ဖြစ်ရတစ်ခုကတော့ NASA ကနေ cookies biscuit မုံဖုတ်တဲ့ oven မီးဖိုလေးတစ်လုံးကို ISS နိုင်ငံတကာအာကာသစခန်းစီပို့ပေးလိုက်ပါသေးတယ်။အိန္ဒိယနိုင်ငံမှာတော့အာကာသအေဂျင်စီကနေဇူလိုင်လတုန်းကလဘော်ကိုအာကာသယဉ်တစီလွှတ်တင်ခဲ့ပေမဲ့လို့စက်တင်ဘာလကျတော့အဆက်အသွယ်ပြတ်တောက်သွားပါတယ
်။လာစင်းရင်လည်းအဆက်အသွယ်ပြတ်သွားတာကိုကျွန်တော်စောင့်ကြည့်ခဲ့ပါတယ်။အားလုံးစိတ်ပြတ်နေတဲ့ပုံကိုလည်းသတိထားမိပါတယ်။ကိုယ့်ရဲ့ကြိုးစားမှုအောင်မြင်တဲ့ဆိုတာသေးဖွဲကိစ္စမဟုတ်ပါဘူးနိုင်ငံတော်ကဒီကြိုးပမ်းမှုအတွက်ဂုဏ်ယူသလိုသင်ခန်းစာတွေလည်းအများကြီးရပါတယ
် NASA American အာကာသစူးစမ်းလေ့လာရေးအေဂျင်စီမှအလုပ်လုပ်တဲ့အိန္ဒိယနယ်ပွား IT ကွန်ပျူတာနည်းပညာသမားတယောက်ရဲ့အကူအညီနဲ့အိန္ဒိယလာဆင်းရင်ပြက်ကြတာကိုဒီဇင်ဘာလကျမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်နောက်ဆုံးမှာတော့ဒီနှစ်ကုန်အားလက်ရဲ့အမည် SpaceX ကနေနည်းပညာနဲ့မျိုးပွားထားတဲ့ကြွက်တွေကို ISS နိုင်ငံတကာအာကာသစခန်းစီဆေးလွှတ်နိုင်ခဲ့ပါတယ်။လူအပါဝင်တို့တိုက်သရဝါတွေဘလို့ကြီးပြင်းကြသလဲခန္ဓာကိုယ်ဖွဲ့စည်းပုံဘလို့ပြောင်းလဲကြသလဲစတာတွေကိုဒီခွန်အားအပြည့်နဲ့ Mighty Mice လေးတွေကတဆင့်လေ့လာနိုင်မှာဖြစ်ပါတယ်။အာယာဝပြောစွာအသက်ရှင်ရှင်ဘလို့နေထိုင်ကြမလဲဆိုတာကိုရှင်းနေမှာစောင့်ကြည့်လေ့လာကြပါစို့ရှင်။
တော့ကင်ဆိုဝင်ပြပြသွားတာပါရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကမ္ဘာစီးပွားရေးမှာအခက်ကြုံနေပေမဲ့မြန်မာပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကတော့တည်ငြိမ်နေတဲ့အကြောင်းနိုင်ငံတကာရန်ငွေကြေးရန်ပုံငွေဖွဲ့ IMF က2019ခုနှစ်ကုန်ပိုင်းမှာအမှတ်ချက်ပေးထားပါတယ်အဆိုအရကတော့နိုင်ငံခြားယင်းနှိမ့်ညံ့မှုတွေဖိတ်ခေါ်နေသလိုပြည်တွင်းစီးပွားရေးပုံပြီးလက်ပတ်စေဖို့ရည်ရွယ်ပြီးအခွန်သက်သာခွင့်လိုအစီအစဉ်တွေလည်းချမှတ်ဆောင်ရွက်ခဲ့ပါတယ်2019ခုနှစ်အတွင်းယင်းနှိမ့်ညံ့မှုစီးပွားရေးဆိုင်ရာအဆိုအရရဲ့မူဝါဒအပြောင်းလဲတွေအကြောင်းနှစ်ချုပ်အစီအစဉ်ဖြစ်မတ်သိန်ကီထိုက်ကပြောပြပေးပါမယ်ရှင်
Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future will be met with strong commitment and cooperation on our part.
ယင်းနှိမ့်ညံ့မှုတွေကိုအားတက်သေးရောကြိုးဆိုမှာပါ။ပိုးပြီတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြန်မာစီးပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်။တိုးတက်စီပင်တဲ့အနာဂတ်ကိုဥတီကြမယ်စိတ်လှုပ်ရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ်
။ထိုင်းနိုင်ငံကမြန်မာယင်းနှိမ့်ညံ့မှုဆိုင်ရာအခမ်းအနားတစ်ခုမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံခြားယင်းနှိမ့်ညံ့မှုတွေကိုဖိတ်ခေါ်သွားတာပါ။ဒီနှစ်အတွင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံကိုလာရောက်ပြီးကိုရီးယားမြန်မာဆက်မှုဇုံစီမံကိန်းကိုလည်းအုံမြစ်ချခဲ့ပါတယ်
။첫째양국간의경제협력을효율적으로확대하기위해마음과마음이이어진
ပထမဆုံးအနေနဲ့တော့နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အုံတွေဖွဲ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာဆက်မှုဇုံဟာဆိုရင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားယင်းနှိမ့်ညံ့မှုတွေပိုများလာစေမှာဖြစ်ပြီးနှစ်နိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ
နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပိုပြီးဝင်ရောက်လာရေးပြည်တွင်းကားတက်စင်ထုတ်လုပ်မှုတွေကိုအခွန်သက်သာခွင့်ပေးခဲ့တာလိုမျိုးဆွဲဆောင်မှုတွေလုပ်ခဲ့သလိုပဲဌာနဆိုင်ရာလုပ်ငန်းတွေပိုပြီးမြန်ဆန်သွက်လှက်စေဖို့ဆောင်ရွက်မယ်ဆိုတာကိုလည်းမြန်မာအစိုးရဘက်ကကတိပြုခဲ့ပါတယ်။မြန်မာနိုင်ငံတွင်းစီးပွားရေးလုံရကြရမှုအပိုင်းမှာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်ဆက်လုပ်ရတဲ့ဌာနဆိုင်ရာလုပ်ငန်းတွေကတော့အခုချိန်ထိမြန်ဆန်သွက်လွက်မှုမရှိသေးပါဘူး။ထင်ရှားတဲ့ဥပမာတစ်ခုကတော့အခွန်ဆောင်တဲ့နေရာမှာပါ။စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခွန်ဆောင်ရတဲ့လုံထုံးလုံကြီးအဆင့်ဆင့်ကိုအခုလိုရှင်းပြပါတယ်
။ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်။ဒီသူရတော့ဒီ online system, database system ဒီဟာအဓိကလိုအပ်မှာဖြစ်တာပဲ။အခုအဲ့ဒီစနစ်မရှိဘူးနော်။ကျွန်တော်ကပြင်ရမှာစနစ်ကိုပြင်ဖို့လိုတာပေါ့။အခွန်ဆောင်ဖို့ဆိုတာဗဇက်ကပြောလို့နေလက်တွေမှာတကယ်ဆောင်တဲ့လူတော်မှာဟိုချင်းတော့လိုလိုကိုဆောင်ရမှာမဟုတ်ဘူး။ဒီကနေ့တန်းဒီမှာကိုကျွန်တော်အွန်လိုင်းနဲ့တင်ပြီးအွန်လိုင်းပေးမယ့်နဲ့ပေးတယ်လို့ရတယ်လို့မဟုတ်ဘူး။ကျွန်တော်ကလက်ဆိုင်အဖွန်ဝန်ကြီးဌာနကိုဆက်တွေ့ရတယ်။ဒီနေရာမှာလည်းဒီရှိတဲ့ဝန်ထမ်းတွေအခုဆောင်နေလို့လည်းမမြအောင်။အများတဲ့ခါကျကျွန်တော်တို့ကဟိုဆောင်ရတာပေါ့နော်။ဆောင်တဲ့နေရာမှာလည်းသူတို့ဒီသွားချလန်ထုတ်သူ့အပံသွားဆောင်ဆိုသူ့အပံသူ့တက်မှတ်တဲ့ပံသွားတော့ရမှာတန်းစီပြီးဆောင်ရ။အဲ့တော့အခုဆောင်ရတဲ့ဒီလူတွေသူ့လည်းဒါဒီစီအောင်မနော်ကျွန်တော်မြင်တာဆနစ်ကိုပြောင်းဖို့လိုတယ
်ပြည်သူတွေပို့ပြီးတော့အခွန်ထမ်းဆောင်လာစေဖို့အခွန်ဆောင်မထားတဲ့ငွေတွေဈေးကွက်ထဲဝင်လာဖို့ရည်ရွယ်ပြီးအစိုးရကအခွန်သက်သာခွင့်နဲ့ဆောင်ရွက်နေပေမဲ့ဘလောက်ထိရောက်တယ်လဲဆိုတာကတော့မသိရသေးပါဘူးဒါအပြင်2019ခုနှစ်အတွင်းထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုနိုင်ငံတော်ကိုပေးစရာတွေပေးသွင်းဖို့ပြက်ကွက်မှုနဲ့ဖမ်းဆီးခဲ့ပါတယ်အစိုးရကိုရွှေပိတ်တစ်ချိန်ထောင်ချီပေးဖို့ရှိတဲ့မိုးတီမူမီရွှေတူဖော်ရည်လုပ်ငန်းရှင်တထေးကြီးဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံကဖမ်းပြီးမြန်မာဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။အခွင့်အရေးတွေရရှိခဲ့တဲ့မိုးတီမူမီလုပ်ငန်းရှင်တထေးကြီးကိုဖမ်းဆီးလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုံနီးလောက်ဟန်အခင်ချင်းအပြောင်းလဲတရက်လို့တော့မဆိုနိုင်သေးပါဘူး။လက်တင်ရစရောခေါ်တဲ့အငွေ့အသက်မျိုးကတော့ရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ
်။ရှိသလောက်တော့ရှိသေးတယ်ဗျာ။ရှိသေးတယ်ရှိနေသေးတယ်ဟိုအသက်တွေတော့အသက်ရတဲ့ဟာတွေတော့ရှိနေတယ်။အားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲဘက်ကိုရွေ့နေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရလူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ
်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကတော့မြန်မာစီးပွားရေးတည်ငြိမ်မှုရှိတယ်လို့ပြောပါတယ်။လာမယ့်2020ပြည်နှစ်မှာရွေးကောက်ပွဲရှိနေတဲ့အပေါ်အခြေအနေစောင့်ကြည့်နေတာကြောင့်ယင်းနှိမ့်ညံ့မှုအပိုင်းမှာတော့လျော့သွားတယ်လို့ IMF ကပြောပါတယ်။ရခိုင်ပြည်ပခါကြောင့်မွတ်စလင်ရိုဟင်ဂျာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမှာတရားစွဲဆိုခံရမှုတွေဒဏ်ခတ်ပိတ်ဆို့မှုတွေလည်း2019မှာပေါ်ပေါက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဘာသာရေးနှိပ်ကွပ်မှုစတဲ့ဆွေးချက်တွေနဲ့လူပုဂ္ဂိုလ်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ဖို့တိုက်တွန်းနေကြတာပါစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ရေးဥပဒေချမ်းကအမေရိကန်အထက်လွှတ်တော်မှရောက်ရှိနေပြီးဖြစ်ပေမဲ့အတီးမဖြစ်နိုင်သေးတဲ့အကြောင်းရင်းကို Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Farmana ကအခုလိုသုံးသပ်ပါတယ်
These sanctions, they don't sanction military companies. There is a bill in the US Congress which would sanction military companies, but that is being held up by one Senator, Mitch McConnell, who is an admirer of Aung San Suu Kyi, and he is not allowing those sanctions.
စစ်တပ်ကုမ္ပဏီတွေကိုတန်ခါပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်။ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ကိုလေးစားတဲ့အထက်လွှတ်တော်အမတ်မစ်ချ်မကွန်နဲကဒါကိုထိန်းထားပါတယ်။ဒီတန်ခါပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူး။အစိုးရရဲ့တန်ခါပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဘဏ္ဍာရေးဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခါပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ်။
နောက်ထပ်ဧတရဲ့စီးပွားရေးကဏ္ဍကိုနာဆင်ကြရပြီးတဲ့နောက်အခုမအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနာဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်ဒီလမှာတော့ Christmas နေ့တဝိုက်မှာသူတို့ကြကြအမှုပညာလောကမှာဘယ်သူတွေပါလဲလောက်ခဲ့ကြပါလဲဒီလိုမျိုးကဘာလောကကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အဆိုရမရိုင်းကရီရဲ့ Christmas ရာသီတခြင်းတစ်ပုဒ်ဖြစ်တဲ့ All I Want for Christmas is You တခြင်းကလွန်ခဲ့တဲ့25နှစ်ကထွက်ခဲ့တဲ့တခြင်းဖြစ်ပေမဲ့ဒီနေ့မှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ Billboard အကောင်ဆုံးတေးရာဆင်းမှာနံပါတ်1ထိပ်ဆုံးကိုရောက်လာပါတယ်အမေရိကန်ပြည်အောင်စုတဝမ်းမှာဓာတ်ရိုက်နားဆင်နိုင်တဲ့အစီအစဉ်တွေရေဒီယိုထုတ်လွှင့်ချက်တွေနဲ့အရောက်အရဆုံးသတင်းတွေကိုစုပေါင်းပြီးတော့အကောင်ဆုံးတေးတရာ Billboard စီးရင်ကိုဒီလလည်းကပဲကြီးညာသွားတာဖြစ်ပါတယ်ဒီသတင်းက1994ခုနှစ်မှာထုတ်ခဲ့ဒီသတင်း1994ခုနှစ်မှာထွက်ခဲ့တုန်းကတော့သတင်းခွေထဲမှာပါတာဖြစ်ပြီးတော့တပုတ်ချင်းအနေနဲ့တိကျဝယ်လို့မရပါဘူးဒါကြောင့်လည်းအကောင်ဆုံးတေးတရာစီးမှာမရှင်းနိုင်ဖြစ်ခဲ့ပါတယ်Mariah Carey ရဲ့ဒီ Christmas တခြင်းကမိနစ်တုန်းကတော့အကောင်ဆုံးတေးရာဆင်းရဲ့နံပါတ်3ထိရောက်ခဲ့ပူတာပါဒီနေ့မှာတော့ Billboard ရဲ့ထိပ်ဆုံးဆင်းရဲတွေမကဘဲနဲ့ဒီဇင်ဘာ6ကနေ12အထိသတင်းပတ်အတွင်းမှာ Rolling Stone ရဲ့အကောင်ဆုံးတခြင်းတရာဆင်းမှာလည်းထိပ်ဆုံးမှာရှိခဲ့ပါတယ် Billboard ဆင်းရဲရဆိုရင်တော့အကောင်ဆုံးတေးရာဆင်းရဲနဲ့မှာ Mariah Carey တခြင်းထိပ်ဆုံးရောက်ခဲ့ပူတာအခုတခြင်းအပါဝင်နေဆိုရင်စကောဘုံမြောက်ဖြစ်ပါတယ်ဒါကြောင့်မလို့အသက်49နှစ်အရွယ်မရိုင်းကရီကတဦးချင်းအမှုပညာရှင်အနေနဲ့နံပါတ်1နေရာမှာရှိနေခဲ့တဲ့စံချိန်ကိုထိန်းထားတော့မယ်လို့ပြောရမှာဖြစ်တယ်ကိုရီးယားနိုင်ငံမှာတော့ Christmas အကျိုးဒီဇင်ဘာ24ရက်နေ့ကချမ်းချမ်းစီစီအေးအေးတန်ကိုအန်တူရင်းနဲ့တန်းစီနေကြသူတွေမှာအသက်62နှစ်အရွယ်အီမြောင်စုကလည်းပါတာပါဆိုးမျိုးတော်ရဲ့လူကုန်တန်းကန်နံမြက်ကွက်မှာ K-pop ရဲ့နာမည်အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS တစိမ့်နဲ့တပုတ်တန်ကအစားတီရှပ်အစုံတစ်ခုခုများဝယ်လို့ရမလားသူလာတန်းစီတာဖြစ်ပါတယ် Christmas အကျိုးနေ့မလို့နေရာတိုင်းမှာတိတ်ဆိတ်နေပေမဲ့ House of BTS လို့နာမည်ပေးထားတဲ့ BTS အဖွဲ့ရဲ့ Pop-upရာကြီးဖွင့်အရောင်းဆိုင်လာဖွင့်တာကြောင့် BTS ပစ္စည်းတွေဝယ်ဖို့အတွက်အရွယ်ဆုံးလူမျိုးစုံနိုင်ငံစုံကနေဒီမှာလာပြီးတော့တန်းစီနေကြတာပါ BTS အဖွဲ့ရဲ့နာမည်ကျော်တခြင်းဖြစ်တဲ့ Wildwood Love နဲ့တခြားတခြင်းတွေနဲ့ပတ်သက်တဲ့အမှတ်တရလက်ဆောင်ပစ္စည်းတွေရောင်းတာဖြစ်ပါတယ် BTS ကိုကိုစားပြုတဲ့ Big Hit Entertainment အပါအဝင် K-pop ဖွဲ့တွေကိုစီမံခန့်ခွဲနေတဲ့ agency တွေကသူတို့ရဲ့အခုလိုမျိုးလက်လီအယောင်ပိုင်းကိုဈေးကွက်ချက်ပြီးတော့လက်ဆောင်ပစ္စည်းတွေရောင်းချခြင်းအပြင်ဝင်ငွေတိုးစီဖို့လုပ်နေတာပါအခုဖွင့်တဲ့ pop-up ဆိုင်ကဆိုးမာ BTS ရဲ့ပထမအဆုံးဆိုင်ဖြစ်ပြီးတော့တခြားနိုင်ငံတွေမက္ကဆီကိုအထိမှာပါ pop-up ဆိုင်တွေဖွင့်တာဖြစ်ပါရင်အင်းမြောင်စုကသူ့ရဲ့35နှစ်အရွယ်တမိနဲ့အတူတူလာပြီးတော့ dance ရတာဖြစ်ပါတယ
်ဒီကဲဒီတိုင်ဗန်ရဲ့
သူရဲ့တငယ်ချင်းတွေအတွက်သူခေါင်းလေးတွေအယုတ်လေးတွေတစိမ့်လေးတွေပြီးတော့မက္ကဆူစာအုပ်လိုမျိုးလက်ဆောင်တွေဝယ်ပြီးတော့တငယ်ချင်းတွေကိုပေးမယ်လို့ဆိုပါတယ
်တ
ို့တစိမ့်နဲ့ jacket တွေကတော့ကိုရီးယားပတ်စံ13သိန်းဒီပါဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ250ကျော်နဲ့အရောင်းချတာဖြစ်ပါတယ်ချစ်အိတ်ညာအိတ်မျက်စိအုပ်တဲ့မျက်နှာဖုံးနဲ့တခြားပစ္စည်းတွေလည်း K-pop ရဲ့နာမည်ကြီးမှုအရှိန်နဲ့ရောင်းကောင်းနေတာပါBTS အဖွဲ့ဟာတနှစ်မပြည့်တဲ့အချိန်တွင်းမှာတေးတပြား3ချက် Billboard အကောင်ဆုံးနံပါတ်ချိတ်တဲ့အဖွဲ့ဖြစ်ပါတယ်။သူ့ရှေ့မှာအဲ့လိုမျိုးချိတ်ထားတာ BTS အဖွဲ့ပဲရှိပါသေးရဲ့ရှင
် Hey y'all friend I got to tell you something Okay I want to be
ဒီတော့ရောင်းတင်လာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah All have my own yeah
မေတ္တာနာကြစီစဉ်ထုတ်လွှင့်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါအခုဒေါ်လာလတန်စီစဉ်ပို့ချပေးတဲ့ဟီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်ဒီသတင်းပါ blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာပြီး
ခရိယံဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ်နောင်းဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင်။ ing ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကားခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကတရားမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ကျမစစောကပြောခဲ့တဲ့လိုပါပဲအဆိုးတွေကအကောင်းဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed ကMIX mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်ဘဝကိုပြတဲ့ရောနှောပြီးသားကိုညီနှွန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟယကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ရောနေတယ်ဆိုတော့အဆိုးနဲ့အကောင်ရောနေတာပေါ့ရှင်။အရှင်းဆုံးဥပမာပေးရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အဓိပ္ပာယ်ကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကိုနဲ့သူဇနီးတို့ဒေါ်လာသန်းတရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တော်ကြီးကတော့ကြွားရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ကရေးတွေ့တာ Y O U R ယောကသင်ဤBLESSINGS blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့စကားထုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကကောင်းနဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင်။ idiom အဓိပ္ပာယ်ကလည်းရှင်းပါတယ်။ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါတယ်။အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမက်ပြီးစိတ်ဆင်းရဲနေမဲ့အစာ
ရှိတာအတွက်ကိုကျေးဇူးတင်ဖို့ဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America.
ဒုက္ခတွေအများအပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချိန်မျိုးမှာလေ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်ဒေါ်လာလာတဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့မနက်ခင်းရဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုစောဝင်းလိုင်ကစပြီးတော့ပြောပြပေးပါမယ်ရှင်။
အီရန်နိုင်ငံရဲ့နဲ့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့အီရန်ကကျောင်းနောက်ခံပေးထားတဲ့အရာဖက်လက်နက်ကန်အဖွဲ့တွေကိုလေကြောင်းကတင်းတင်းကြပ်ကြပ်နဲ့မှတိုက်ခိုက်ခဲ့တဲ့လို့ရကိုအမေရိကန်ကကာကွယ်ပြောကြားလိုက်ပါတယ်။အီရန်အစိုးရအရာရှိတွေနဲ့အရာဖက်လက်နက်ကန်အဖွဲ့တွေဘက်ကဝေဖန်ပြောဆိုနေတဲ့ကြားကပဲနောက်မှလည်းအလားတူတိုက်ခိုက်မှုတွေပြုလုပ်နိုင်တယ်လို့သတိပေးပြောကြားလိုက်ပါတယ်။နယူးယောက်မြို့ကဂျူတီယာဟော့ဆရာတဦးရဲ့အိမ်မှာလူ၅ဦးကိုတားနဲ့ထိုးခဲ့သူဂရက်ဖရန်သောမတ်စ်ကိုအမေရိကန်အစိုးရတရားလိုရှင်းနေတွေကမုံတရားကျွလွန်နဲ့ရာဇဝတ်မှုနဲ့တင်းနေတာလေးမှာတရားဆွဲဆိုလိုက်ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာကုန်ထုတ်ဆွမ်းအားဖြင့်တင်ပြီးစီးရင်နှောင်းပေါမှုပပျောက်ရေးအတွက်ရည်ရွယ်တဲ့အနေနဲ့ဂျပန်နိုင်ငံကအမေရိကန်ဒေါ်လာ 3.6 တန်းတန်ဖိုးရှိတဲ့ဆယ်မြောင်းစီမံစနစ်ကောင်းမွန်ဖို့နဲ့စိုက်ပျိုးရေးလုပ်ငန်းတွေကောင်းမွန်စွာစီမံခန့်ခွဲနိုင်ရေးဆိုင်ရာစီမံကိန်းတစ်ခုကိုလာမယ့်မေလမှာစတင်တော့မှာပါ2020ခုနှစ်မေလကနေ2024ခုနှစ်နိုဝင်ဘာလအကြာဆောင်ရွက်မဲ့စီမံကိန်းဟာလက်သမားတွေဝင်ငွေပိုမိုရရှိစေရေးနဲ့စီမံခန့်ခွဲမှုတိုးတက်ကောင်းမွန်လာစေရေးတို့အတွက်ရည်ရွယ်လှုပ်ဆောင်တယ်လို့ဆိုပါတယ်ဥရောပသမဂ္ဂ EU ကရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီအဖြစ်နောက်ထပ် EU ငွေ10သန်းပေးမယ်လို့ဥရောပကော်မရှင်ကထုတ်ပြန်ကြေညာပါတယ်။ဒါဟာ2019ခုနှစ်အစောပိုင်းကထောက်ပံ့ကူညီမယ်လို့ကြေညာထားပြီးဖြစ်တဲ့ EU ငွေ33သန်းအပေါ်အပိုဆောင်းပေးအပ်တဲ့အကူအညီလည်းဖြစ်ပါတယ်။အဲ့ဒီအကူအညီတွေကိုမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကောက်ဆက်ဘဇားကနေကန်လူမှုအဖွဲ့အစည်းတွေနဲ့နေရဆွန့်ခွာရသူဒုက္ခသည်တွေအသက်ရှင်ရပ်တည်နိုင်ရေးအကူအညီအဖြစ်ရည်ရွယ်ပေးအပ်တာဖြစ်ပါတယ်။
ဒီကနေ့မြန်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်ပြောပြပေးသွားခဲ့တာပါရှင်။အခုမနက်စီစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့အန်တိုနီဖော်လော့ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့စီစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.